ယူကရိန်းကိုအမေရိကန်ကစီးရီးထောက်ပံ့မှုရပ်ဆန်းလိုက်တဲ့အတွက်ဥရောပခေါင်းဆောင်တွေဟာရုရှားအနေနဲ့ကနေဥရောပကိုကာကွယ်ခြေလှမ်းတွေဆွေးနွေးဖို့ဂျာတာပရင်းနဲ့ဘရပ်ဆဲမြို့မှာတွေ့ဆုံကြမှာပါတကယ်ကိုဥရောပလုံခြုံရေးချိတ်ချောက်ခံရသလားဒါမှမဟုတ်ကုလုံခြုံရေးတာဝန်ကိုဥရောပကပိုထမ်းသင့်သလားဆိုတဲ့မေးခွန်းတွေကမရှိတော့ပါဘူးလို့ဥရောပကော်မရှင်အကြီးအကဲအာဆူလာဗော်ဒလီယန်ကပြောပါတယ်28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂနိုင်ငံတွေအတွက်ဘီလျံ140တန်ဖိုးရှိဘက်ပေါင်းစုံကာကွယ်ရေးအစည်းအဝေးကိုချပြရမှာအခုလို့ပြောခဲ့တာပါအဖွဲ့ဝင်နိုင်ငံတချို့မှာအစိုးရအဖွဲ့နဲ့စီးပွားရေးကမခိုင်းမာတာလူထုကတန်ရက်များနေတာလက်ရာစိုးနိုင်ငံရေးကတက်လာနေပြီးရုရှားဘက်ကညှို့လာနေတာတွေကစိန်ခေါ်ချက်တွေဖြစ်နေပါတယ်အချိန်တွေကလိုအပ်နေတဲ့အတိုင်းပြက်ပြက်သားသားလုပ်ဖို့ပြင်ဆင်ထားသလားလိုအပ်ချက်တိုင်းရည်မှန်းချက်ကြီးကြီးအချိန်ဟုန်ကောင်းကောင်းနဲ့လုံတိုင်းစွမ်းဖို့အစဉ်သင့်ဖြစ်နေသလားဆိုတာကကျမတို့ရင်ဆိုင်နေရတဲ့ဒေကွန်ဖြစ်ပါတယ်လို့ဗွန်ဒလီယန်ကပြောကြပါတယ်။ဒီသက်တိုင်ငံရဲ့နျူကလ িয়ার လက်နက်နဲ့ဟန်တန်းနိုင်စွမ်းရည်ကိုအခြားဥရောပတိုင်းပြည်တွေထိတိုးချဲ့ဖို့ဒီသက်သမ္မတအီမန်နျူအယ်မန်ခရော့ကအကြံပြုထားပါတယ်။